မြန်မာနိုင်ငံမှာအပြောင်းလဲတွေဘလို့ဖြစ်ဖြစ်အချုပ်အချာအာဏာလွတ်လပ်ရေးနဲ့နယ်မြေတည်တံ့ခိုင်မြဲရေးကိုကာကွယ်ဆောင်ရှောက်နိုင်အောင်အားပေးထောက်ခံမယ့်အကြောင်းမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့တွေ့ဆုံရမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့စစ်အာဏာပိုင်တွေကိုအနောက်နိုင်ငံတွေကဖီအာပေးမှုတွေတုံ့ပြန်နေပြီးဝိုင်းပယ်နေတဲ့အချိန်မှာတရုတ်နိုင်ငံကထိတွေ့ဆက်ဆံတာဟာဘလို့အကြောင်းရင်းတွေရှိပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလကျော်စောကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
โอเคဒေါက်တာလကျော်စောခင်ဗျာတရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့ပေါ့နော်မြန်မာနိုင်ငံရဲ့ဝန်ကြီးဦးနာမော်လင်ကိုအခုလိုဒီပြန်ဖိတ်ခေါ်ပြီးတော့ဆက်ဆံရေးပြန်ဆလိုက်ရတာကဒီကမ္ဘာအခြေအနေကအလုံးချုပ်ကြည့်မယ်ဆိုရင်ဘာကြောင့်မလို့သုံးသပ်ကြည့်လို့ရလဲ
အခုတော့လေဟိုနိုင်ငံရဲ့ဝန်ကြီးဝန်ကြီးရဲ့လှုပ်ရှားမှုတွေကိုတောက်လျှောက်ကြည့်နေဒီကျမတို့ဗမာပြည်အရေးမတိုင်ရင်သူကအာဖဂန်နစ္စတန်အရေးကိုလည်းတော့အလေးပေးတယ်ဗျအာဖဂန်နစ္စတန်နိုင်ငံရဲ့ဝန်ကြီးအပြင်အာဖဂန်နစ္စတန်ရဲ့အင်နာချင်းနိုင်ငံသားရေးဝန်ကြီးတွေပါတဲ့အစည်းအဝေးကြီးတောင်လုပ်တယ်။ဟို level of down တက်တယ်။ရုရှားဝန်ကြီးတောင်တက်တယ်။အဲ့ဒီမှာဆွေးနွေးပြီးတော့သူကဟိုဥဝနမောင်လည်းမတွေ့ခင်ပေါ့နော်။အာဖဂန်နစ္စတန်နိုင်ငံသားရေးဝန်ကြီးကိုပြောတဲ့အခါမှာထူးခြားချက်တွေပါတယ်ဗျ။ခင်ဗျားတို့တာလီဘန်အစိုးရဟာတဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုခံကျင်တဲ့ဒီအချက်ကကိုယ်ပြည်တွင်းရဲ့နိုင်ငံရေးတည်ငြိမ်မှုကိုလောက်ရမယ်တဲ့။ဒီကပြည်သူတွေခံစားနေရတဲ့ humanitarian crisis အဲ့ဒါကိုပြည်လဲအောင်လုပ်ရမယ်တဲ့။သုံးကတော့လူတိုင်းအခွင့်အရေးပေါ် human right တွေအထူးသဖြင့်မိန်းကလေးတွေပညာသင်ကြားရေးတွေပါလို့လည်းကြံနေစဉ်းစားတင်နေတဲ
့။ဟုတ်ကဲ့အဲ့ဒီတော့အခုဒီမြန်မာနိုင်ငံခီးစဉ်ဖြစ်လာပုံကရော
အခုလဲကိုဥဝနမောင်လည်းနဲ့မတွေ့ဘူးသူကအင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ထိုင်းတို့အဲ့ဒီအာဆီယံကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ရမှာအဲဥဝနမောင်လည်းမပါလာအဲ့တော့ဟိုဥရောပမှာမီးတောက်နေတဲ့အချိန်မှာသူ့အာရှဒေသမှာဟိုအပူမီးတောက်နိုင်တဲ့ဒေသတွေကိုတတ်နိုင်သမျှလက်ငင်းနေလို့ထင်တယ်အဲ့တော့အာဖဂန်နစ္စတန်ကအခြေအနေနဲ့ဗမာပြည်ကအခြေအနေနဲ့ပြည်တွင်းအခြေအနေကခက်ဆန်းကျင်ဖြစ်တာပေါ့နော်။ Humanitarian crisis ကတော့နှစ်နိုင်ငံလုံးဖြစ်နေတာ။အဲ့ဒီနိုင်ငံတွေမှာသူကနိုင်ငံရေးအကြစီးပွားရေးအလက်ဦးမှုရအောင်ကြိုးစားပြီးတော့ဝင်ပြီးတော့တိထောက်ပေးနေတယ်ဖြစ်တယ်။နောက်တစ်ခုကလည်းအေရှားနိုင်ငံတွေနဲ့တရုတ်ကလုပ်နေတဲ့ Belt and Road ဆိုတာပေါ့ဗျာ။ယထာလမ်းကြီးကတော်တော်ပေါက်သွားပြီ။ဟုတ်တော့ဆိုတော့လာအိုနဲ့တောင်ပေါက်သွားလေအခုလာအိုကနေဆက်ပြီးတော့ထိုင်းကြီးဆက်တော့မှာအဲ့တော့ကျမတို့ဗမာပြည်ကိုဒေါ်ဆန်းစုကြည်နဲ့တော့လာသူသဘောတူညီချထားပြီးပြီးပြီဗမာပြည်မှာဒီရည်ရထားလမ်းကြီးပေါက်ဖို့ဆိုတာဒါမဲ့ဒီစစ်ကောင်စီခင်မှာရက်ထားတယ်လို့ဖြစ်တာပေါ့နော်အဲ့ဒီဟာတွေကိုလည်းသူကပြန်ပြီးတော့စကြင်နေခင်တယ်အခုဒီကိုဗစ်အလွန်စီးပွားရေးနလန်ပြန်ထူရေးမှာသူကအာဆက်လုပ်ဖို့စီစဉ်တာလေ regional economic cooperation ဆိုတာကအာဆီယံနိုင်ငံ၁၀နိုင်ငံလုံးနဲ့အာရှနိုင်ငံကြီး၆နိုင်ငံအပါအစည်းအဝေးကြီးဖြစ်မြောက်အောင်လုပ်နေတဲ့အခါမှာသူက supply chain တစ်ခုလုံးလက်ပတ်အောင်လုပ်ချင်တာဟုတ်ဒါကြောင့်မို့ဗမာပြည်ကိုပြန်ပြီးတော့ဆွဲနိုင်ရင်ဆွဲထည့်နေတယ
်ဟုတ်ကဲ့ဆရာဒီနေရာမှာတစ်ခုကမြန်မာနိုင်ငံတဲမှာပေါ့နော်အမျိုးသားပြန်လည်သိမြင်ရင်းနဲ့ဒီမိုကရေစီအစဉ်အကူပြောင်းရေးကိုပြန်ဆဖို့ဆိုပြီးတော့
ဟုတ်ကဲ့
ကြော်သွားတာကိုတော့အဲ့ဒါကရောဒီကွန်မြူနစ်နိုင်ငံတစ်ခုအနေနဲ့အခုလိုပြောတာကထူကြမယ်လို့ထင်တာ
။ तू ကကွန်မြူနစ်နိုင်ငံတစ်ခုဆိုပြီးနဲ့တိတ်ပြီးသမယိုးကျကွန်မြူနစ်ဝါဒကြီးကိုဖက်တွက်ထားတာမဟုတ်ဘူးဗျာ။တော်တော်အပြုပြင်ပြောင်းလဲလာပြီးတော့လစ်ဘရယ်ကျလာတာပေါ့ဗျာ။ပွင့်လင်းလာတာပေါ့နော်။အခုခေတ်ခုကာလနဲ့အကြည့် globalization ဖြစ်လာတာရော information technology တိတ်မြင့်လာတာရော तू ကခိုင်းလို့ပိတ်တင်းကျပ်နေတဲ့စနစ်မဟုတ်တော့ဘူး။နောက်တို့အခုတင်းနေတာကပြည်သူဒီမိုကရေစီဆိုပြီးတင်း။အဲ့တော့သူ့နိုင်ငံမှာလည်းအလိုက်အချောက်ဒီမိုကရေစီတော်တော်လေးကိုဖွင့်လာတဲ့အောက်မှာကျန်တဲ့နိုင်ငံတွေမှာလည်းနောက်တစ်ခုကဗမာပြည်မှာတို့ဆက်ဆံမှုပြီးပဲဆက်အုပ်စုဆက်ဆက်။ဘာမှအလုံးမဖြစ်ဘူးကြတယ်လို့ကြည့်ရလေ။အဲ့တော့ဒေါ်ဆန်းစုကြည်နဲ့ငါနဲ့ဆက်ဆံလိုက်တဲ့အခါမှာတစုံတရာအလုပ်ဖြစ်တော့အဲ့လိုအလုပ်ပြန်ဖြစ်အောင်သူကလည်းနည်းနည်းပြန်ကြိုးစားပေးပုံရတယ်။နောက်အထူးသဖြင့်ကျမတို့ဗမာပြည်သူတို့ဆေးအုပ်စုနဲ့ပတ်သက်လို့တိတ်ပြီးတော့ကြက်သားနေပြီဆိုတာသူတို့သိတယ်။ဟိုလုံးကသူ့ဘုံမှာမုန်းကြီးတာလေဒီ နာဝတာလိုနာဖာလိုနဲ့တိတ်လောလောလောဆိုတာလည်းသူသိတယ်ဒါကြောင့်မလို့အဲ့ဒီနောက်ပိုင်းကဥပင်းစင်ခေတ္တတောင်းဆန်းစုကြည်တွေဆီမှာပြည်သူနဲ့ပြည်သူပေါ့နော် people to people ဆိုတာလေတော်တော်များများလောက်လာတာလေအဲ့ဒီနောက်ပိုင်းဆိုရင်တိုင်းဘာပါတီကလူတွေရောတခြားပါတီကလူတွေရောအများကြီးဖိတ်ပြီးတရုတ်ပြည်ကဆက်ဆံရေးကောင်းအောင်ကြိုးစားလာတာဖြစ်တယ်အဲ့ဒါကြောင့်မလို့ဒီစကားပြောလာတာပဲကိုတလို့ကတကြက်တောင်မြင်ပြီးတဲ့ energy ကိုဖြတ်သိမ်းတာကိုသူတို့သဘောမတူဘူးလို့ဖတ်ပြောထားတာအဲ့တော့ဗမာပြည်မှာလည်းစေအုပ်စုနဲ့ဆိုင်တော့ဒီမိုကရေစီနည်းနည်းဖွံ့ဖြိုးလာတာပိုကောင်းတယ်လို့များသူတို့တွက်လာမှမဖြစ်တာဒါကြောင့်မလို့ဗမာပြည်သူတွေလည်းကြက်နိုင်လေစကားမျိုးလည်းပြောရတာဖြစ်မှာပေါ့အဲ့တော့ကျွန်တော်တို့ရဲ့ထောက်ခံမှုကိုရယူခြင်းခင်ဗျားတို့ခရီးအတိုင်းဒီမိုကရေစီလမ်းကိုပြန်ခွင့်ပေးရမယ်နောက်ကျွန်တော်တို့ရဲ့သဘောတူစာချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ခွင့်ပေးဖို့ဆက်လက်လှုပ်ဆောင်ဖို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာလှကျော်သားခင်ဗျား